Welcome to the Voice of America in Burmese.
Mingla nya tham ma shin. Bio American tan ya 2019 khu ne December la 28 ye cha da bri ni nya bai season 2 ko American pi ran su myo Washington DC ga ni dai yai thol le ni ba bi. Line do meter 25 32 50 ne line lat meter 190 pyin. Bio ye Facebook sa myan na Bio e ba mi news ga ni pi lo le na sin nai ma le shin.ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာအထီးခံဘုံခွဲတိုက်ခိုက်ခံရတာကြောင့်လူ40ကျော်သေဆုံးရပါတယ်မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေကိုဆန့်ကျင်လာရေးတရုတ်နဲ့ရုရှားကိုနိုင်ငံတကာကဖိအားပေးကြဖို့ကုလအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
အခုညပိုင်းသတင်းလာရေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့နေပြည်တော်လွှတ်တော်အစအဦးကိုအဝေးထိန်ဒရုန်းယာဉ်နဲ့ရိုက်ကူးဖို့ကြိုးစားခဲ့သူနိုင်ငံသားတွေအပါအဝင်သတင်းတောက်အဖွဲ့ကိုဆွတ်ဆူထားတဲ့အမှုတွေရုပ်သိမ်းပေးလိုက်ပြီးလေကြောင်းပြန်တက်မှုဥပဒေကိုတော့ချုပ်ရက်လျှော့ရက်တွေနဲ့သတ်မှတ်လိုက်ပါတယ်
။ဘာမှပြောပြမရှိပါဘူး။အရန်ကျေးဇူးတင်ပါတယ်လို့နော်။သူတို့မှဘာမှအပြစ်မရှိတာသိရတယ်လေ။ကျေနပ်ပါတယ်လို့။ချန်နယ်နမို့ကိုရုပ်သိမ်းပေးလိုက်တဲ့အတွက်ကိုကျေးဇူးတင်ပါတယ်။ဒါတော့
သတင်းတောက်တွေရဲ့စကားပြန်ဖြစ်တဲ့ကိုအောင်နိုင်စိုးရဲ့ဖခင်ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်။နာကအမျိုးသားဆိုရှယ်လစ်ကောင်စီကပ်လန်နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်တို့ဒီနေ့တွေ့ဆုံပြီးဒေတာတွေငြိမ်းချမ်းရေးဆွေးနွေးခဲ့ပါတယ်။ကချင်ပြည်နယ်ဘက်မှာတော့အစိုးရနဲ့ကချင်လက်နက်ကိုင်တပ်အဖွဲ့တွေကြားတိုက်ပွဲပြန်ဖြစ်နေပါတယ်။အဲဒီသတင်းဆောင်ပါတွေနဲ့တူနောက်ပိုင်းမှာတော့တေးလက်ဆောင်တစ်ပုဒ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုညာဝင်းအောင်တို့ကကြေညာပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကရှီယာမွတ်စလင်ယဉ်ကျေးမှုစင်တာရှိတဲ့အဆောက်အုံမှာအသေးခံဘုံပေါက်ကွဲထိုက်ခိုက်ခံရတာကြောင့်သေဆုံးသူ40ကျော်ရှိပြီး84ဦးထဏ်ရာရသွားပါတယ်။ပေါက်ခွဲထိုက်ခိုက်မှုအတွင်းသေဆုံးသူတွေထဲမှာအမျိုးသမီး၄ဦးနဲ့ကလေး၂ဦးပါတယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရတဦးကသတင်းတောက်တွေကိုပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းအစ္စလာမစ်အစွန်ရောက် IS ကပြောပါတယ်။အသေးခံဘုံခွဲသမား၂ဦးရဲ့အသေးခံဘုံခွဲတိုက်ခိုက်မှုအပြင်ဘုံ၃လုံးလည်းအုံပြူတိုက်ခိုက်ခဲ့တာလို့ IS ရဲ့အကြေညာချက်မှာဖော်ပြပါတယ်။ဒီတိုက်ခိုက်မှုဟာဆိုရင်လူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်ဆိုပြီးအာဖဂန်သမ္မတအာရှရပ်ဂါနီကလည်းပြောဆိုပါတယ်ထက်ပြန်လူမှုရေးနဲ့ယဉ်ကျေးမှုစင်တာအဆောက်အုံရဲ့မြောက်ခန့်မှာတွေ့ဆုံပွဲကြီးအနည်းအသေးခံဘုံခွဲသမားကဖောက်ခွဲလိုက်တာဖြစ်ပြီးဒီနောက်မှာတော့ကြိုပြီးထောင်ထားတဲ့ဘုံနှလုံးလို့ဇက်တိုက်ပောက်ကွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်အဆောက်အုံအနည်းတစ်ဝိုက်မှာလုံခြုံရေးမရှိခဲ့ဘူးဆိုတဲ့ဝေဖန်မှုတွေကိုလည်းအာဖဂန်တာဝန်ရှိသူတွေကတုံ့ပြန်လာမှာတော့ဒီကနေ့တွေ့ဆုံပွဲရှိတဲ့အကြောင်းယဉ်ကျေးမှုစင်တာကရဲကိုအကြောင်းမကြားခဲ့ဘူးလို့ပြောပါတယ်ယဉ်ကျေးမှုစင်တာနဲ့အတူရှိနေတဲ့ Afghan Voice Agency AVA ကအ ਨੇ ဆုံးသတင်းထောက်တဦးလည်းတည်ဆုံးခဲ့တယ်လို့ Reuters သတင်းကဖော်ပြပါရရှင်
။ရုရှားနိုင်ငံ Saint Petersburg မြို့ကစူပါမားကတ်မှာဘူရူနီကလက်လွတ်ဘုံတစ်လုံးပေါက်ကွဲခဲ့တာဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်တယ်လို့ရုရှားသမ္မတပူတင်ကပြောကြားလိုက်ပါတယ်။ Syria နိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့ရုရှားစစ်သည်တွေကိုဂုဏ်ပြုတဲ့ဒီကနေ့အခမ်းအနားတစ်ခုမှာသမ္မတပူတင်ကအဲ့ဒီလိုအခိုင်အမာပြောသွားပေမဲ့ဒီပေါက်ကွဲမှုရဲ့အသေးစိတ်အကြောင်းအရာကိုတော့ပြောကြားခြင်းမရှိခဲ့ပါဘူး။ဗိုဒူနေကစူပါမားကတ်မှာလက်လွတ်ဘုံပေါက်ခွဲမှုကြောင့်အ ਨੇ ဆုံးလူ73ဦးဒဏ်ရာရသွားပါတယ်။ဒဏ်ရာရသူတွေဟာအသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမျိုးမရှိဘူးလို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။စုံစမ်းစစ်ဆေးသူတွေကတော့ဒီလုပ်ရက်ကိုအသက်သေစေရန်တန်စီမှုရာဇဝတ်မှုအဖြစ်အမှုဖွင့်စစ်ဆေးနေကြောင်းပြောပါတယ်။ဒီပေါက်ခွဲမှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဘယ်သူကမှအခုချိန်ထိထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး
။အမေရိကန်ပြည်ထောင်စုအဲလာဘားမားပြည်နယ်ကိုစားပြုအထက်လွှတ်တော်အမှတ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့ Republican ကိုစလေလောင်း Ryan Moore က Democratic ပြိုင်ဘက်ရဲ့အောင်မြင်မှုကိုပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေဘက်ကတရားဝင်အတည်ပြုတာကနေတားဆီးနိုင်ဖို့နောက်ဆုံးအချိန်မှာကတ်ပြီးတော့အမှုဖွင့်တိုင်ကြားလိုက်ပါတယ်။ဒီဇင်ဘာလ12ရက်နေ့ကရွေးကောက်ပွဲမှာအနိုင်ရသူအဖြစ်ဒေါက်ဂျုံးကိုတရားဝင်ကြေညာဖို့နိုင်ရီပါရဲ့လိုမနစ်ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာမစ္စတာမိုးဘက်ကပြည်နယ်တရားရုံးမှာတိုင်ချက်ဖွင့်တာဖြစ်ပါတယ်။ရွေးကောက်ပွဲမှာဒေါက်ဂျုံးကမဲ2000လောက်အသားနဲ့နိုင်ရခဲ့တာဖြစ်ပါတယ်။ပြည်နယ်မှာလူရင်အများဆုံးဂျက်ဖာဆင်ခရိုင်အတွင်းကမဲဆန္ဒနဲ့20မှာပုံမှန်မဟုတ်တာတွေနဲ့အတူခံမှန်းထားတဲ့မဲထွက်ပေးမဲ့သူအရေးအတွက်ထဲမဲတွေများခဲ့တာကိုထောက်ပြပြီးစနစ်တကျမဲမတမှမှုတွေကြောင့် မစ္စတာမိုးရှုံ့နှိမ်ခဲ့ရတာလို့တိုင်ကြားချက်မှာဆွဆွဲထားတာပါ။တိုင်ကြားချက်တွေကိုစုံစမ်းစစ်ဆေးပေးဖို့မစ္စတာမိုးရဲ့ရှေ့နေတွေကတောင်းဆိုထားပြီးရွေးကောက်ပွဲတည်းရဲ့ကျင့်ပဖို့ကိုလည်းတောင်းဆိုပါတယ်။ရွေးကောက်ပွဲမှာမစ္စတာဂျွန်းစ်ကိုရှုံ့နှိမ်ကြောင်းဝန်ခံပြောဆိုဖို့ကိုလည်းမစ္စတာမိုးကပေးချထားပါတယ်။အလဘားမားပြည်နယ်အစိုးရအတွင်းဝင်ဂျွန်မေရယ်ကတော့မဲမတမာမှုအထောက်အထားတွေမရှိဘူးလို့ပြောဆိုထားတာပါ။တကယ်လို့ဒီကနေ့ကြာသပတေးနေ့မှာမစ္စတာဂျွန်းအနံ့ရချောင်းအတီးပြုတ်ပေးလိုက်မယ်ဆိုရင်တော့နောက်သတင်းပတ်အတွင်းမှာကြမ်းတက်စာကျင်းဆူနိုင်မှာဖြစ်ပါတယ်ရှင်
။ဆိုမာလီယာနိုင်ငံမြို့တော်အနီးအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအယ်ရှာဘတ်စစ်သွေးကြွအဖွဲ့ဝင်၄ဦးသေဆုံးသွားပြီးဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ကားတစ်စင်းလည်းဖျက်ဆီးနိုင်ခဲ့ကြောင်းအမေရိကန်စစ်တပ်အာဖရိကကုကဲရေးဌာနကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်မြို့တော်မိုဂါဒီရှုရဲ့အနောက်မြောက်ဘက်မှာ25ကီလိုမီတာမှာပြီးခဲ့တဲ့ဗုဒ္ဓနေ့ကလေကြောင်းကနေတိုက်ခတ်ခဲ့တာပါမြို့တော်ကအရသားတွေကိုဖောက်ခွဲရေးပစ္စည်းတွေတင်ဆောင်ထားတဲ့ကားနဲ့တိုက်ခိုက်မဲ့အရေးကနေအခုလေကြောင်းတိုက်ခိုက်မှုနဲ့တားဆီးနိုင်လိုက်တယ်လို့လည်းစစ်တပ်ကြေညာချက်မှာဖော်ပြပါတယ်ဆိုမာလီယာပြည်ထောင်စုအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုနဲ့လေကြောင်းကနေတိုက်ခိုက်မှုအတွင်းအရသားတွေတည်ဆုံမှုမရှိဘူးလို့လည်းကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒီဝေအမေရိကန်အတန်ညဘက်မြမဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်လူခွင့်ရချိုးဖောက်မှုတွေကိုတရုတ်နဲ့ရုရှားတို့ဘက်ကဆန့်ကျင်လာရေးအတွက်နိုင်ငံတကာကဖိအားပေးကြဖို့မြန်မာဆရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ်။ Reuters သတင်းအေဂျင်စီရဲ့တွဲဆုံမေးမြန်းခန်းမှာအခုလိုပြောဆိုသွားတာပါ။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ဖြိုခွင်းမှုတွေကိုရပ်တန့်ရေးရွယ်တဲ့ကုလသမဂ္ဂရဲ့ချိုးဖောက်မှုတွေမှာတရုတ်နဲ့ရုရှားတို့ရဲ့တားဆီးမှုကြောင့်မအောင်မမြင်ဖြစ်ရပြီးတဲ့နောက်မှာမြန်မာဆိုရဘက်ကပြည်ဝင်ခွင့်ပိတ်ထားတဲ့ကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်ကအခုလိုတိုက်တွန်းတာဖြစ်ပါတယ်။ရခိုင်ရှိမျက်တပ်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးလိုအပ်ကြောင်းလဲကုလအထုကိုယ်စားလှယ်ကပြောပါတယ်။ကိုယ်တိုင်တွေ့မြင်နေရတဲ့အဆိုအဝါဆုံးလူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးကိုခန်းစားခဲ့ကြရသူတွေရဲ့မိသားစုဝင်တွေနောက်မြန်မာပြည်သူတွေအားလုံးအနေနဲ့အဖြစ်အပျက်တွေကိုသိခွင့်ရှိတယ်ဆိုပြီးတော့လဲရန်ဟီလီကပြောပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့ဆက်ဆက်တဲ့ဆက်ရွက်စစ်တမ်းတွေလက်ဝဲတွဲမှုနဲ့ဖန်ခံထားရတဲ့ Reuters သတင်းထောင်နှစ်ဦးကိစ္စအပါအဝင်မြန်မာအစိုးရဘက်ကမီဒီယာအပေါ်နှိပ်ကွပ်နေတာကိုလည်းကုလအထုကိုယ်စားလှယ်က Reuters နဲ့တွေ့ဆုံမေးမြန်းခန်းအတွင်ဝေဖန်ပြောဆိုပါတယ်။ကုလလူခွင့်ရေးကိုယ်စားလှယ်ရဲ့ဝေဖန်ချက်ကိုတရုတ်ဘက်ကဒီကနေ့တုံ့ပြန်ပါတယ်။လူခွင့်ရေးအပေါ်မှာပြင်ပကဖိအားတွေထပ်ပေးနေတာကဒီပြဿနာကိုဖြေရှင်းရေးအတွက်အထောက်အကူမဖြစ်ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကသတင်းစာရှင်းလင်းပွဲအတွင်ပြောဆိုတာဖြစ်ပါတယ်ရှင်။
နိုင်ငံတော်အထက်မြန်မာပုဂ္ဂိုလ်ဒေါံဆန်းစုကြည်ဟာဒီဇင်ဘာ29မနက်ဖြန်ကြာရင်ကယားပြည်နယ်လွိုက်ကော်မြို့မှာလူမှုစကဝိုင်းနှစ်ခုကိုတီးကြားစီပြုလုပ်မှာဖြစ်ပါတယ်။လူငယ်တွေပါဝင်တဲ့စကဝိုင်းတစ်ခုနဲ့ဘာသာရေးခေါင်းဆောင်တွေလက်နက်ကင်အဖွဲ့အစည်းကပုဂ္ဂိုလ်တွေပါဝင်တဲ့စကဝိုင်းတစ်ခုလှူသွားမှာဖြစ်ပါတယ်။ဒေါံဆန်းစုကြည်ဟာ2019နှစ်စမ်းပိုင်းကစပြီးနေပြည်တော်အပါဝင်ပင်လုံမြို့ဝမ်တွင်မြို့နယ်မြေတိုင်ကန်ရွာစတဲ့ဒေသစုံမှာငင်းငယ်ရေးစကဝိုင်းတွေလှုပ်လာခဲ့တာအခုပါနေဆိုရင်၅ကြိမ်ရှိသွားပါပြီ။ရိုက်ကော်မြို့နယ်ထဲမှာဒီတက်မတော်ရင်တွေကိုစစ်ဆေးတဲ့ကိစ္စကြောင့်ကရင်နီအမျိုးသားထွတ်တဲ့ပါတီ KNPP တပ်ဖွဲ့ဝင်၃ဦးနဲ့အရသားတို့ဦးတို့အသက်ခံရတယ်ဆိုတဲ့ကိစ္စဖြစ်ပေါ်နေချိန်မှာဒေါ်ဆန်းစုကြည်ရိုက်ကော်မြို့ကိုနေချင်းမြန်တွားရောက်ပြီးငင်းငယ်ရေးစကဝိုင်းပြုလုပ်မှဖြစ်ပါတယ်။ KNPP တပ်ဖွဲ့ဝင်တွေတည်ဆုံတဲ့ကိစ္စကိုတက်မတော်ကစုံစမ်းစစ်ဆေးပြီးတော့စစ်ဆေးရေးတွေလုပ်နေပါတယ်။ငင်းငယ်ရေးဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စတွေမှာပြည်သူတွေရဲ့အတန်းသဘောထားတွေကိုသိနိုင်ဖို့အတွက်ဒေါ်ဆန်းစုကြည်ဟာနေရာဒေသစုံကိုတွားရောက်ပြီးအခုလိုစကဝိုင်းတွေပြုလုပ်နေတာဖြစ်ပါတယ်
။နေပြည်တော်လွတ်တော်အဆောက်အုံပေါ်မှာအဝေးဒိန် drone ရင်လွတ်တင်မှုနဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့နိုင်ငံသားသတင်းထောက်နှစ်ဦးနဲ့မြန်မာသတင်းထောက်တဦးတို့အပေါ်နောက်ထပ်ဆွဲချက်တွေကိုတရားရုံးကရုပ်သိမ်းပေးလိုက်ပါတယ်။ လွတ်တော်အစအုံတွေအပေါ်ဒရုန်းယာဉ်လွှတ်တင်မှုနဲ့ပြီးခဲ့တဲ့အောက်တိုဘာလကဖမ်းခံခဲ့ရတဲ့တူရကီသတင်းဌာန TRT ကသတင်းထောက်စင်ကာပူနိုင်ငံသားလော်ဟွန်မင်းမလေးရှားနိုင်ငံသားမုတ်ချိုလင်းနဲ့သူတို့နဲ့အတူဖမ်းခံရတဲ့မြန်မာသတင်းထောက်ကိုအောင်နိုင်စိုးရေမောင်ကိုလတ်တင်တို့မနေ့ပြန်တောက်ကြနေမှာလွတ်မြောက်မယ်လို့လည်းရှင့်နေကပြောပါတယ်။တရားမဝင်ဒရုန်းယာဉ်လွှတ်တင်မှုနဲ့သူတို့အားလုံးကထောင်နဲ့နှစ်လကြီးကြာခံနေကြရတာဖြစ်ပါတယ်။နောက်ထပ်ဆွဲချက်တွေဖြစ်တဲ့တရားမဝင်ဒရုန်းယာဉ်တင်သွင်းလာမှုနဲ့လွင်မှုကြီးချက်ရေးဥပဒေချိုးဖောက်မှုဆိုင်ရာဆွဲချက်တွေကိုတော့ရုတ်သိမ်းပေးဖို့တရားလူတွေရဲ့လျှောက်ထားချက်ကိုဒီကနေ့တရားရုံးကခွင့်ပြုပေးခဲ့တာလို့ဖန်စီခံရသူတို့ရဲ့ရှေ့နေဦးခင်မောင်စောကပြောပါတယ်ရှင
်။လိုင်ဘီးရီးယားနိုင်ငံမှာကျင်းပနေတဲ့သမရရွေးကောက်ပွဲရဲ့ရလဒ်ကိုစံတာပရိဒီကနေ့မှာကြီးညာပေးနိုင်လိမ့်မယ်လို့လိုင်ဘီးရီးယားအမျိုးသားရွေးကောက်ပွဲကော်မရှင်ကသူတို့ရဲ့ Facebook စာမျက်နှာမှာရေးပါတယ်အခုကျင်းပနေတဲ့ဒီလိုင်ဘေးရီးယားသမ္မတရွေးကောက်ပွဲမှာနာမည်ကျော်ဘောလုံးသမားဟောင်းဂျော့ချ်ဝီယာနဲ့ဒုတိယသမ္မတဂျိုးဆက်ဘိုအာကာယီတို့အဓိကရှင်ပြိုင်နေတာဖြစ်ပြီးနှစ်ပေါင်း80ကျော်အတွင်းအငြင်းညံ့ဆုံးတဲ့ဒီမိုကရေစီအကြာဆုံးရွေးကောက်ပွဲအဖြစ်ရှုမြင်နေကြပါတယ်။လိုင်ဘေးရီးယားနိုင်ငံမှာသမ္မတသက်တမ်းနှစ်ကြိမ်တာဝန်ထမ်းဆောင်ပြီးစီးသွားတာကြောင့်ရာထူးကနေအနားယူတော့မဲ့သမ္မတအဲလန်ဆိုင်ရဲ့နေရာကိုအစားထိုးနိုင်ဖို့ဒီဘောလုံးသမားဝိတ်နဲ့ဒုတိယသမ္မတဘိုအာကီတို့ကိုမဲပေးရွေးချယ်နေကြတာဖြစ်ပါတယ်။အကဲကဝေဖန်သူတွေကတော့အသက်83နှစ်အရွယ်ဘိုအာခါယီယာဒုတိယသမ္မတတာဝန်ထမ်းဆောင်စဉ်မှာထူးထူးခြားခြားလုပ်ကိုင်ခဲ့တာမျိုးမရှိသလိုအသက်51နှစ်အရွယ်ဘောလုံးသမားဟာလည်းနိုင်ငံရေးအုပ်ချုပ်ရေးမှာအတွေ့အကြုံမရှိဘူးလို့ပြောနေကြပါတယ်။
ဂျပန်နဲ့တောင်ကိုရီးယားကြား2015ခုနှစ်ကရရှိထားတဲ့သဘောတူညီချက်ဟာဒုတိယကမ္ဘာစစ်အတွင်းဂျပန်တပ်ဖွဲ့တွေကလိန်ကျူနေအဖြစ်အတ္တမအသုံးပြုခံခဲ့ရတဲ့ကိုရီးယားအမျိုးသမီးတွေကိစ္စကိုမဖြေရှင်းနိုင်ဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုလိုက်ပါတယ်။ဒီကနေ့တောင်ကိုရီးယားသမ္မတအိမ်တော်ကထုတ်ပြန်တဲ့ကြေညာချက်အရဒီသဘောတူညီချက်မှာကြီးမားတဲ့ပြင်ဆင်စရာတွေရှိနေသလိုဂျပန်စစ်တပ်ရဲ့လိန်ကျူနေအဖြစ်အသုံးပြုခံခဲ့ရတဲ့အမျိုးသမီးတွေရဲ့သဘောထားကိုရယူဖို့ပြက်ကွက်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒီဖြစ်ကြောင့်ထိခိုက်သူတွေစိတ်ကျနပ်ဖို့တင့်တင့်နဲ့နောက်ဆက်တွဲဆောင်ရွက်မှုတွေကိုတောင်ကိုရီးယားအစိုးရအနေနဲ့လှုံ့ဆော်ပေးဖို့သမ္မတမွန်ဂျေအင်ကညွှန်ကြားခဲ့တာပါ။သမ္မတဟောင်ပတ်ကွန်ဟေအစိုးရလက်ထက်မှာတောင်ကိုရီးယားနဲ့ဂျပန်ကြားသဘောတူညီချက်ရရှိခဲ့တာဖြစ်ပြီးသမ္မတမွန်ဂျေအင်ကဒီနှစ်မေလရာထူးရယူပြီးမကြာခင်မှာပဲဒီသဘောတူညီချက်ကိုပြန်လည်သုံးသပ်ဖို့ညွှန်ကြားခဲ့တာလည်းဖြစ်ပါလိမ့်ရှင်။
ကြတာပရိနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နှာစင်ကြရပါမယ်ရှင်နေပြည်တော်လွှတ်တော်အစအဦးကိုအဝေးထိန်ဒရုန်းယင်လွှတ်တင်ပြီးပုံရိုက်ကူးဖို့ကြိုးစားခဲ့မှုနဲ့လက်တလောထောင်နှစ်လချခံထားရတဲ့အလွတ်တန်းသတင်းတောက်ကိုအောင်နိုင်စိုးအပါဝင်နိုင်ငံသားသတင်းတောက်နှစ်ဦးနဲ့ရင်မောင်းတို့ကိုတွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားတဲ့အမှုနိုင်ငံသားသတင်းတောက်နှစ်ဦးကိုလဝကဥပဒေနဲ့အရေးယူထားတဲ့ပုံမာတွေကိုတရားရုံးကရုတ်သိမ်းပေးလိုက်ပါတယ်။အမှုရုတ်သိမ်းပေးပြီးတဲ့နောက်မှာတော့အထက်ကညွှန်ကြားတဲ့အတွက်ဒီဇင်ဘာလ29ရက်နေ့မနေ့ပိုင်းမှာပြန်လည်လွတ်မြောက်လာမယ်လို့အကျိုးဆောင်ရှေ့နေကပြောပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကစုံစမ်းတင်ပြထားပါတယ်ရှင်။
နေပြည်တော်ကောင်စီနယ်မြေတဲကလွတ်တော်အစအဦးကိုအဝေးထိန်ဒရုန်းယာဉ်နဲ့ပုံရိုက်ကူးဖို့ကြိုးစားခဲ့တာကြောင့်ထောင်နဲ့နှစ်လကြာနေတဲ့ဒရင်နောက်တွေပေါ်နောက်ထပ်ဆွဲဆူထားတဲ့နှမှုကိုတရားရုံးကရုတ်သိမ်းပေးလိုက်ပါတယ်။အလွတ်တန်းဒရင်နောက်ကွန်လိုင်းစုပါဝင်ထရက်ကီအခြေစိုက်တရားဒီဒရင်ဌာနရဲ့နိုင်ငံသားဒရင်နောက်နှစ်ဦးနဲ့ရင်မောင်းတို့အပေါ်တွင်းကုံထုတ်ကုံဥပဒေပုံမှနိုင်ငံသားဒရင်နောက်နှစ်ယောက်ကိုလဝကဥပဒေပုံမှတွေနဲ့တရားဆွဲဆူထားတာကိုရုတ်သိမ်းခွင့်ပြုဖို့တရားလူတွေဘက်ကဒီဇင်ဘာ26ရက်နေ့ကရှောက်တင်ခဲ့တာဖြစ်ပါတယ်။သူတို့ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမယ့်ရည်ချက်မရှိဘဲနိုင်ငံသားသတင်းနောက်တွေအနေနဲ့နှစ်နိုင်ငံချင်းကြည်ရေးကိုရှေ့ရှုပြီးအမှုကိုရုတ်သိမ်းဖို့တရားစွဲဆိုထားတဲ့ရဲတပ်ဖွဲ့နဲ့လာဝကတို့ဘက်ကတရားရုံးကိုရှောက်ထားခဲ့တာပါ။နေပြည်တော်စမူတီတရားရုံးကတရားလူတွေရဲ့ရှောက်ထားချက်ကိုလက်ခံပြီးဒီကနေ့ဒီဇင်ဘာ28ရက်နေ့မှာအမှုတွေကိုရုတ်သိမ်းဖို့အမိန့်ချမှတ်လိုက်တာပါ။အခုလိုအမှုကိုရုတ်သိမ်းပြီးနောက်မှာတော့လေကြောင်းပြန်စမ်းမှုဆိုင်ရာအဥပဒေနဲ့ထောင်နဲ့နှစ်လကြာခံနေရတဲ့ကြံရှိတဲ့ရက်အားလုံးကိုအထက်ညွှန်ကြားမှုနဲ့လျှော့ရက်အဖြစ်သတ်မှတ်လိုက်ပါတယ်။အခုလိုအမှုရုတ်သိမ်းပြီးလျှော့ရက်ပေးရတဲ့ပတ်သက်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းကအကျိုးဆောင်ရှေ့နေကြီးဦးခင်မောင်ဇော်က VOE ကိုခုလိုပြောပါတယ
်။လို့ကိုနော်အဲ့ဒီဂျုံးကနေပြီးတော့မှအမိန့်ချပြီးတော့ပြန်လွတ်လိုက်ပြီးတဲ့နောက်ကြမှာပါလေ။ဇမဲရင်းကိုပို့ပြီးတော့မှနော်အခုအဲ့ဒီဇမဲရင်းကိုရောက်တဲ့အခါကျမှဒီမဲဘင်းကထောင်ပိုင်ကြီးကနေသူ့ကိုပြောတယ်ဟဲ့နော်။အဒီအခန်းလေးကို အဲ့ဒီဟိုကနေအထက်ကနေပြီးတော့မှသူတို့ရဲ့ drone လွတ်တဲ့နည်းအမှုအဲ့ဒီလေကြောင်းအဲ့ဒီလားဆိုတော့အပြစ်ပြခံနေတဲ့နှစ်လအဲ့နှစ်လနဲ့ပတ်သက်ပြီးတော့အဲ့ဒါကိုဟိုကအကုန်လုံးကိုဟိုရုပ်ပေးလိုက်ပါပြန်တဲ့ရက်ဒီအကုန်လုံးကိုချော့ရဲ့အဖြစ်နဲ့သတ်မှတ်ပြီးပြီးတဲ့အခါကျတော့ဒါကာမကြီးရဲ့လုပ်ပိုင်ခွင့်ကိုအဲ့ကာမကြီးကိုအဲ့လိုညှင်ကြတယ်ဟိုလုပ်ပြီးတော့မနေ့ဖြစ်မနေ့9နာရီမှဆွတ်ပါလို့ညှင်ကြတယ်လို့ပြောပါတယ်
လေကြောင်းမြန်မာမှုဆိုင်ရာဥပဒေနဲ့နိုဝင်ဘာ10ရက်က1002လကြာနေတဲ့ဒေသနောက်တွေဟာပြည်ထောင်ကြခံရပြီးပြန်လည်လွတ်မြောက်ဖို့စက်တရက်တာလိုတော့တဲ့အချိန်မှာအခုလိုအထက်ရဲ့ညွှန်ကြားချက်နဲ့ဆော့ရဲရရှိခဲ့တာဖြစ်ပါတယ်။အမှုကိုရုတ်သိမ်းလိုက်ပြီးမဲ့တတိကံအဖြစ်သိမ်းဆည်းထားတဲ့ပစ္စည်းတွေကိုနိုင်ငံပိုင်အဖြစ်သိမ်းဆည်းဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။သိမ်းဆည်းထားတဲ့ပစ္စည်းတွေကိုပြန်လည်ရရှိဖို့ခရိုင်တရားရုံးကိုရှောက်တင်သွားဖို့ရှင်းနေရီကြိုးစားနေပါတယ်။တရားရင်ဆိုင်နေရတဲ့ပုံမှန်နှစ်ခုကိုရုတ်သိမ်းပြီးထောင်နံကိုလည်းလျှော့ရပေးလိုက်တဲ့အတွက်မိသားစုဝင်တွေကဝမ်းသာနေကြပါတယ်။ကော်နိုင်ဆိုးရဲ့ဖခင်ဖြစ်သူဦးအောင်ကျော်ဆိုးကအခုလိုပြောပါတယ်
။အော်ဘာမှပြောပြမရှိပါဘူး။အရန်ကျေးဇူးတင်ပါတယ်လို့နော်။ဒီဥစ္စာတို့နှစ်လပြည့်သွားတဲ့အတွက်ကိုပေါ့နော်။တို့လှုပ်ပေးလိုက်တယ်။အနာပိုင်းကြီးကိုလည်းအများကြီးကျေးဇူးတင်ပါတယ်လို့နော်။တခြားတို့ရဲ့ဒီချက်ကအရှင်ပြေသွားပါတယ်အဲ့ဒီပုံမှာ။တို့မှဘာမှအပြည့်မရှိအောင်ကြည့်ရတယ်လေ။ဂျင်းတ်ပါတယ်လို့channel နမောရုတ်သိမ်းပေးလိုက်တဲ့ဆိုကျေးဇူးတင်ပါတယ်ဒါတော့ဥရောကတော့ဒီလိုလေဟိုအမမားတော့ငိုတဲ့ရမှာလဲသူတို့ကတော့အပြစ်မရှိပါဘူးသူကစကံပြန်တက်တက်ပါပဲအဲ့တော့စကံပြန်တက်တက်ကိုသူ့ကိုအရှင်ပြေအောင်လုပ်ပေးလိုက်တဲ့ပုံမှာဟောဥရေနဲ့အညီဆောင်ရွက်ပေးတယ်ပေါ့ဗျာအများကြီးကျေးဇူးတင်ပါတယ်လို့အနာပိုင်းပြော
တူရကီခြေဆိုင်စင်ကာပူရုံးဝယ်တရားဒီသတင်းဌာနကမလေးရှားနိုင်ငံသူသတင်းတော့စင်ကာပူနိုင်ငံသားသတင်းတော့အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့ကော်နိုင်ဆိုးနဲ့ရင်မောင်းတို့ကအတူပါ28ရက်မနေ့ပိုင်းကနေပြည်တော်လွတ်တော်အဆောက်အဦမှာ drone လွတ်တင်နေတဲ့အချိန်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ကိုတက်ဟောင်ခန့်ပြောပြခဲ့တာပါရှင်အိန္ဒိယမြန်မာနယ်စပ်ဒေသငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်မှာအခြေစိုက်လှုပ်ရှားနေတဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီကပ်ပလန်နဲ့မြန်မာငြိမ်းချမ်းရေးကော်မရှင် PC တို့ကြားဒီကနေ့ရန်ကုန်မြို့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရုံးမှတွေ့ဆုံခဲ့ကြပါတယ်။ဒီလိုတွေ့ဆုံရမှာဒေသတွင်းငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ကြတယ်လို့နာဂအဖွဲ့ခေါင်းဆောင်တွေဘက်ကပြောပါတယ်။နာဂအဖွဲ့အနေနဲ့အခြေအနေအရမြမအစိုးရနဲ့ NCA ငြိမ်းချမ်းရေးလက်မှတ်မရေးထိုးနိုင်သေးသလိုအိန္ဒိယစစ်တပ်နဲ့လည်းအခါအလျော်စွာတိုက်ပွဲတွေဖြစ်နေတဲ့ကြောင့်ထိုင်းအခြေစိုက် VOA သတင်းတော့နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။နာဂမျိုးရဆိုရှလစ်ကောင်စီအဖွဲ့ NSCNK နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်ကုလစည်းအဖွဲ့တို့ရန်ကုန်မြို့ NRPC ရုံးမှာဒီကနေ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အဓိကဒေသငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့တာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူဦးကျော်ဝမ်းစိန်က VOA ကိုပြောပါရတယ
်။အဓိကတော့ကျွန်တော်ဒေသပေါ့နော်။ဒီထက်ပိုတော့မှပြည်ရင်အချမ်းပူနေတဲ့မြန်မာနိုင်ငံငြိမ်းချမ်းကော်မရှင်အဖွဲ့ကနေလည်းအဆောင်ဆောင်ဒီလိုပေါ့အဲ့တော့ကျွန်တော်တို့ပုံမှန်နဲ့လည်းအမီရန်ဆောက်ဆောက်လေးရှိနေကြောင်းပေါ့လေအဲ့ဒီအကြောင်းလေးနဲ့ပတ်သက်ပြီးတော့မှလည်းကျွန်တော်ရှင်းလင်းပြတယ
်။နာဂမျိုးရဆိုရှယ်လစ်ကောင်စီဖွဲ့ဟာမြန်မာဆိုရနဲ့2012ခုနှစ်ကတည်းကအပြစ်ခရက်စည်ရေးလက်မှတ်ရေးသူသားပြီမဲ့တနိုင်ငံလုံးပြစ်ခရက်စည်ရေးစာချုပ် NCA မှာတော့လက်မှတ်ရေးသူသားခြင်းမရှိသေးပါဘူး။အခုတွေ့ဆုံမှုမှာ NCA ပြစ်ရစာချုပ်လက်မှတ်ရေးသူရေးကိစ္စတွေပါဝင်ဆွေးနွေးတာမျိုးမရှိဘူးလို့ NSCNK ဖွဲ့ပြောရေးဆိုခွင့်ရှိသူဦးကျော်ဝမ်းစိန်ကခုလိုပြောပါတယ်
။ NCA ကိစ္စကတော့မရှိခဲ့ဘူးဒီပြည်နယ်ထဲမှာ။ကျွန်တော်လက်မှတ်မထိုးနိုင်တဲ့အခွင့်ရှိတဲ့ခါကျတော့ကျွန်တော်လည်းတော့ဒီလိုထိတ်ခေါ်တာတော့ရှိတာပေါ့လေ။အခုတော့လည်းသူတွေကဒီလိုလုပ်ရမယ်ဆိုတဲ့အားမျိုးတွေကတော့ကျွန်တော်မသိဘူး။
NSCNK အဖွဲ့အနေနဲ့အိန္ဒိယနိုင်ငံမှာရှိတဲ့နာဂလူမျိုးများရေးကိုသက်သွင်းစဉ်းစားနေရလို့ NCA ကိုလက်မှတ်မရေးသေးနိုင်ခဲ့ဘူးလို့လည်းအဖွဲ့ခေါင်းဆောင်တွေကပြောပါတယ်။အိန္ဒိယမြန်မာနယ်စပ်မှာခြေဆိုင်တဲ့သူတို့အဖွဲ့နဲ့အိန္ဒိယစစ်သားကြားမှာလည်းပြစ်ခတ်မှုတွေရှိနေစေလို့ဦးကျော်ဝမ်းစိန်ကပြောပါတယ
်။အိန္ဒိယနဲ့ NSCNK ကမှပြည်မှာမှုကတော့ခုဒီကအမှကုညာကိုနေခံကြတော့ပေါ့လေ။ဒီအိန္ဒိယကနေတော့မှလာပြည်ပေးခဲ့ကြတော့အမှပြစ်ခတ်ပိုက်ခဲ့လို့ဒီကြတာပေါ့။ဒီလာပြည်နဲ့တက်ပြီးဖြစ်တာပေါ့။
NSCNK ဟာမြန်မာပိုင်နယ်မှာခြေပြုတ်ပြီးအိန္ဒိယဆိုရစစ်တပ်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့အချိန်တွေကြောင့်အိန္ဒိယဆိုရကနေမြန်မာဆိုရကိုဖိအားပေးမှုတွေရှိခဲ့တယ်လို့နာဂခြေပြုတ်အဖွဲ့အစည်းတစ်ခုဖြစ်တဲ့နာဂမြူရာရေးရာကောင်စီထွေမှုဥနော်ဆန်းအောင်ကပြောပါတယ်
။အိန္ဒိယဆိုရကမြန်မာဆိုရကိုဖိအားပေးရတဲ့အများရှိတယ်။တော်တော်လည်းပဲမြန်မာဆိုရလည်းပဲဒီကိစ္စကိုတော်တော်ပုံစံစစ်တီးထန်တယ်လို့ဆိုတော့တော့ဒီကိစ္စနဲ့ရောအကျိုးပေါ်နည်းနည်းလေးချက်တယ်ပေါ့။
နာဂမျိုးရဆိုရှယ်လစ်ကောင်စီ NSCNK နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်တို့ဒီကနေ့တွေ့ဆုံပွဲမှာငြိမ်းချမ်းရေးကော်မရှင်ဘက်ကဒေါက်တာတင်မျိုးဝင်းဦးဆောင်ပြီးနာဂဖွဲ့ဘက်ကဦးအန်ကကနေဦးဆောင်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ NSCNK အနေနဲ့ NLD ဆိုရတဲ့လက်ထက်မှာဒါဟာရန်ကုန်မြို့မှာဒုတိယကြိမ်တွေ့ဆုံမှုဖြစ်ပါတယ်။ပထမကြိမ်ကတော့2016ခုနှစ်ဇူလိုင်လ2ရက်နေ့မှာပထမကြိမ်တွေ့ဆုံခဲ့ပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်သတင်းပေးပို့ခဲ့တာပါရှင်။ အခုကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုအလှည့်ပေးပြစေ။ကချင်ပြည်နယ်တနိုင်းမြို့တဝိုက်မှာအစိုးရတပ်ရဲ့ထိုးစစ်ကြောင့်တပ်မတော်နဲ့ KIA ကချင်တပ်တွေကြားဒီကနေ့တိုက်ပွဲပြင်းထန်ခဲ့တယ်လို့ KIA တာဝန်ရှိသူတွေကပြောပါတယ်။တနိုင်းဒေသစစ်ပွဲတွေကငြိမ်းချမ်းရေးကိုထိခိုက်စေလိမ့်မယ်လို့တနိုင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကလည်းသုံးသပ်တဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုညာဝေးအောင်ကတင်ပြထားပါတယ်ရှင်
။မြမတမတော်ရဲ့ထိုးစစ်ကြောင့်ကချင်ပြည်နယ်မြကြီးနားမြို့ရဲ့အနောက်ဘက်ချမ်းမှာရှိတဲ့တနိုင်းမြို့မှာ KIA ကချင်လွတ်လပ်ရေးတပ်တွေနဲ့အစိုးရတပ်တွေကြားပြီးခဲ့တဲ့ရက်ပိုင်းကဆလို့တိုက်ပွဲတွေဖြစ်လာရကလေကြောင်းကနေပစ်ခတ်တဲ့အထိတိုက်ပွဲတွေပိုပြီးပြင်းထန်လာတယ်လို့ KIA တပ်ပြောခွင့်ရပုဂ္ဂိုလ်ဘုံမူကြီးနော်ဘူးက VOA ကိုပြောပါတယ်
။အဲတနိုင်းပြမှာဆက်တက်လို့အဲတိုက်ပွဲတွေဖြစ်ပါတယ်။မင်းကလည်းအဲ Jet Fighter အဲနဲ့လာပစ်တဲ့အထိတိုက်ပွဲတွေနည်းနည်းအချိန်မြင့်တယ်လို့ဖြစ်နေပါလား။ဟုတ်ဒီနေ့ကြီးနေပစ်တယ်။အဲမေတင်တိုက်ပွဲတွေလည်းထူးထူးစင်လာတယ်ဆိုတော့အဲအဲ့ဒီမှာတို့များများကြီးမြင့်ထန်တဲ့တိုက်ပွဲတွေဖြစ်ပါတယ်။တကစားလက်အောက်ခံတပ်ဒီတခြားအပြင်ကအေဒီတပ်တွေလည်းလာတယ်ဆိုတော့အဲ900နဲ့600ကျားတော့ရှိလောက်တယ
်ကချင်းပြည်နယ်တနိုင်းမြို့တဝိုက်မှာသာမကရှမ်းပြည်နယ်မြောက်ပိုင်းမန်စီမြို့နယ်ဘက်မှာပါဒီရက်ပိုင်းတဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ဘုံမူကြီးနော်ဘူးကပြောပါတယ်အခုလို့တိုက်ပွဲဖြစ်ရတာဟာအစိုးရတပ်က KIO KIA ရဲ့နေမြေနဲ့စီးပွားရေးတွေကိုထိန်းချုပ်လုပ်တဲ့သဘောလို့ဘုံမူကြီးနော်ဘူးကသုံးသပ်ပါတယ်
အခုဒီပူလာညာတိရောက်တဲ့ခါကျတော့ဒီ KO ရဲ့စီးပွားရေးတွေကိုပြစ်ဆုတဲ့သဘောမျိုးနဲ့အဲဒီစစ်စီရဲ့နေလုပ်တယ်လို့ကျွန်တော်တို့အသုံးသတ်ပါတယ်။ဒုတိယချက်ကတော့အရေးကြီးတဲ့နေရာတွေမှာသူတို့ကနေမီတွေအုပ်ချုပ်ခြင်းလို့နေမီစိုးမှုရဲ့လုပ်ခြင်းလို့ပို့လို့မျိုးအဲဒီစစ်စီရဲ့တွေစီနိုင်လာတယ်လို့သုံးသပ်မိပါတယ်
။တနိုင်းဒေသတိုက်ပွဲတွေကညဉ့်ဉန်းကြီးကိုထိခိုက်စေမှာဖြစ်တယ်လို့စီပေးဆောင်ဒေသခံဒုက္ခသည်တွေရဲ့အနာဂတ်မရေမရာဖြစ်နေရတယ်လို့ NLD ပါတီတနိုင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလင်းလင်းဦးကပြောပါတယ်
။တိုက်ပွဲဖြစ်လာပြီဆိုတော့အကုန်လုံးတော့ဒုက္ခရောက်ကုန်မှာပေါ့ဗျာ။စားဝတ်နေရအစားသွားရလာရအစားဒါပြီးအသက်အိုးရင်စီးစိမ်နေရအစားဒီလိုအနေထားနဲ့ဆိုရင်တော့ဒါပြန်တန်တိုက်ပွဲကြီးဖြစ်လာမှာပေါ့နော်ဖြစ်လာပြီဆိုရင်တော့ဒီဒီရင်းငင်းငင်းလုံလန်းစင်တွေရောဒါပြီးဒေတာဒီဖွံ့ဖြိုးရေးလုံလန်းစင်တွေရောအကုန်လုံးကဆော့ရုပ်သွားမှလေသာရှိမှာပေါ့လေ
ကချင်းပြည်နယ်မှာအထူးသဖြင့်ရွှေနဲ့ပင်းရင်ထွက်တယ်ဆိုတဲ့တနိုင်းမြို့တဝိုက်မှာမြမတမတော်ကအစီအရာတိုးချလာတာကြောင့်ရှေ့ဆက်တိုက်ပွဲတွေပိုများလာနိုင်တယ်လို့ KIO KIA ကသုံးသပ်ကြောင်းဘူမူးကြီးနော်ဘူးကပြောပါတယ
်နာကြည့်မယ်ဆိုလို့ရှိရင်တော့စီအားနဲ့ခုလိုမျိုးပြအားပေးတာမျိုးတော့စစ်မှန်တဲ့ငင်းချမ်းရေးစစ်မှန်တဲ့ဒီပြခတ်ရဆက်ရလက်မထိုးဖို့ဆိုတာကတော့အဖေကောင်းတော့ထွက်မယ်လို့မထင်ပါဘူး
UWSA ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့ FPNCC ရဲ့မှာ KIO လဲပါဝင်နေပြီး FPNCC နဲ့အစိုးရကြားအပြည့်ရဲ့ငင်းငင်းရေးလက်မှတ်ထိုးနိုင်ဖို့တရုတ်တန်နမန်အထူးကိုယ်စားလှယ်ကဂျားဝင်စစ်ဆက်နေပေမဲ့တိသာတဲ့တိုးတက်မှုတွေတော့မတွေ့ရသေးပါဘူးကချင်းပြည်နယ်တနိုင်းမြို့နယ်ကရွှေနဲ့ပရင်မော်တွင်းတွေမှာနေထိုင်သူတွေကိုပြီးခဲ့တဲ့ဇွန်လ15ရက်နေ့နောက်ဆုံးထားပြီးထွက်ခွာသွားပေးဖို့စစ်တပ်ကစာဖြန့်ဝေခဲ့ပါတယ်ထွက်မသွားဘူးဆိုရင်တော့KIA နဲ့ပူးပေါင်းသူတွေဖြစ်တတ်မှတ်သွားမယ်လို့စစ်တပ်ရဲ့အစမှာဖော်ပြခဲ့ပါတယ်ခင်ဗျာ
တော်ရှိမှာခင်ဗျာနှစ်တည့်အတွက်ဆုံးဖြတ်ချက်ဆိုတာဟာလွန်ခဲ့တဲ့နှစ်ပေါင်း 4,000 လောက်ကဘာဘီလွန်ဒေသကစခဲ့ပြီးတော့အခုတော့ဒီအနောက်တိုင်းမှာသာမကအာရှနိုင်ငံတွေမှာပါအတော်လေးကိုကျဉ်းသုံးလာကြတာပါနှစ်သစ်တစ်နှစ်ကိုကူးပြောင်းတဲ့အချိန်မှာကိုယ့်ရဲ့ဘဝကိုဘယ်လိုမျိုးတိုးတက်အောင်ကြံဆောင်မလဲဆိုတာရည်မှန်းချက်ချတာဖြစ်ပါတယ်။ဒါကြောင့်မလို့တော်ရရှင်တွေရောဒီနှစ်သစ်အတွက်ဘယ်လိုမျိုးရည်မှန်းချက်တွေရှိပါလဲ။ဒါကိုဘယ်လိုပြည့်မိအောင်လုပ်နိုင်မလဲ။လာမယ့်စနေနေ့ညဓာတ်ရီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလူတွေတော်ရရှင်တွေဗီဒီယိုမြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။နောက်မို့ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့နှစ်သစ်ဆုံးဖြတ်ချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာ။ VOA American တန်ရဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့တေးလက်ဆောင်ထုတ်လွှင့်ချက်ရောက်လာပြီဖြစ်လို့အဆိုတော်ခိုင်ထူးရဲ့ဆက်ဆက်ဆုံးမဲ့ဆောင်းဆိုတဲ့သတင်းလေးကိုနှာစင်ကြရအောင်ပါရှင်။ရဲ့ဆက်ဆက်ဆုံးမဲ့ဆောင်းဆိုတဲ့သတင်းဖြစ်ပါတယ်ရှင်။ VOA ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တယ်တိသချင်းတွေတောင်းယူလို့တယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ28ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးကျမရေကန္တာဥအောင်ခေရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာတော့
ထုံချက်ကတော့ပြည်သူတွေမှာအာကမူတည်နေပေါ့အဲ့တော့ဘောက်တော့ဘာဖြစ်လို့ဒီညီလာခံကိုမဖြစ်မနေလောက်ရတလဲမွန်ပါတီတွေမပေါင်းစည်းလို့
ဇန်နဝါရီလလယ်မှာမွန်ညညရေးအဖွဲ့ကဦးစီးကျင်းပမဲ့မွန်ပြည်သူညီလာခံအပေါ်သုံးသက်ချက်တချို့နဲ့အတူတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့သွေးအုပ်စုအမျိုးအစားနဲ့ယောဂဖြစ်နိုင်ခြင်းအန်ဒီယာတွေအကြောင်းကိုတင်ပြပေးထားပါတယ်နောက်ထပ်သုတေသနအသစ်တွေအရသွေးအုပ်စုအမျိုးအစားလိုက်ယောဂဖြစ်ဖို့အန်ဒီယာများတာနည်းတာတွေကိုတွေ့ရှိထားပါတယ်သွေးအုပ်စုတွေအလိုက်ယောဂအဖြစ်များခြင်းနည်းခြင်းတွေအကြောင်းကိုမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.มีนครับเจ้าเราขณะกูเนี่ยดิ้วยุสุอมีสากวยปะหมู่ไล่ป่ะเสียเนาะตะชู่ดิ้วยุสุอมีสาเนี่ยมายอกาตะชู่ปูผิดพูดด้วยอันเนี่ยย้ายพี่รอโหตะชู่มาก็เลยดิยอกาตะชู่เนี่ยกากวยในเนี่ยอนิจาမျိုးตึกชิชาได้อยู่ทุตนาတွင်มาดิหน้าป้ายมาบ่เนาะตึกชิชาได้จาวจ้าได้ด้วยเสียไอ้ไอ้จาวเลยนี่เสียไอ้ดิอารมณ์เนี่ยบุทุฑะอะบ่เนาะเนเน่สาမျိုးရှင်းပြပြပါล่ะ
เราดิหลูเนี่ยตึกบ่เนาะကျွန်တော်အုပ်စုကိုခေါ်လိုက်တော့အေတို့ B တို့ AB တို့ O ဆိုပြီးတော့တွေ့အများဆုံးအုပ်စုကြီးလေးခုရှိတာပေါ့နော်အဲ့ဒါမှနောက်ထပ်ခွဲကြတော့မြောက်သွေးလို့ခေါ်တဲ့ recess ဆိုတာ positive negative ပေါ့နော်ပေါင်းအနှုတ်ပေါ့အဲ့လိုနေလို့တော့အုပ်စုပေါင်းပြောရမှာဒီသွေးအုပ်စုလေးခုနဲ့မြောက်သွေးနဲ့ပေါင်းလိုက်လို့ရှိရင်တော့သွေးအုပ်စု၈စုပေါ့ဗျာဒါပေမဲ့အဓိကလူတွေအများဆုံးသတ်မှတ်တာတော့သွေးအုပ်စု၄စုပဲ A ရဲ့ B ရဲ့ AB ရဲ့ပြီးတော့မှ O ပဲပေါ့နော်အဲ့ဒါတွေကခင်ဗျာဟိုတုန်းကတော့ဥပမာနိုင်ငံမှာလည်းမှတ်ပုံတင်လုပ်ပြီးဆိုရင်သွေးမျိုးဆောင်ပေးတာပေါ့။ဘာကြောင့်လဲဆိုအရေးပေါ်အခြေအနေဖြစ်လာရင်သူကသွေးသွင်းရမယ်လေ။ချက်ချင်းသူ့ကိုကျွန်တော်ကသွေးအုပ်စုပါတယ်ဆိုပြီးလို့ရှိရင်အမျိုးတူတဲ့သွေးကိုချက်ချင်းပေးနိုင်တယ်။အဲ့လိုပဲတစ်ခါလေကြာရင်ကျွန်တော်တို့ဆိုတော့ခလေးအမီမပေါ်နိုင်နဲ့ခလေးအဖေမပေါ်နိုင်ဘူးပေါ့။အမျိုးညင်းပွားတဲ့ကိစ္စမျိုးမှာပြီးခင်နဲ့ဖခင်နဲ့သွေးကိုဆစ်လိုက်ပြီးတော့ခလေးသွေးနဲ့တိုက်ကြည့်ရလို့ရှိရင်ဒါတဲ့ခလေးပဲမိခင်ရဲ့ခလေးပဲပဲဖခင်ရဲ့ခလေးပဲဆိုတော့ကျွန်တော်ပြောလို့ရတာပေါ့နော်။အဲ့ကြောင့်ကျွန်တော်အဲ့လိုတွေအဆုံးဝင်တယ်အခုနောက်ပိုင်းကျတော့သူ့လေနာတွေကရန်ရန်လှုပ်လာတော့ပေသွေးအုပ်စုမှာပေယောဂါတွေဖြစ်များလဲဆိုတာတော့သိလာတာပေါ့နော်အသွေးအုပ်စုကြောင့်ယောဂါဖြစ်တာတော့မဟုတ်ဘူးအဲ့လိုသွေးအုပ်စုခွဲတဲ့ဤဦးကသွေးထဲမှာပါတဲ့သွေးနေဦးပေါ့သွေးနေဦးရဲ့အပေါ်ရန်မျက်နှာပြင်မှာသူတို့ပဋိပစ္စည်းလို့ခေါ်တဲ့ antigen ပေါ့နော်အဲ့ antigen တွေကကွဲပြားတာပေါ့နော်အဲ့တော့ကျွန်တော်ကနေရာဒေသအလိုက်ကွဲပြားနိုင်တယ်လူမျိုးစုလိုက်လည်းကွဲပြားနိုင်တယ်နော်အဲ့အဲ့လိုမျိုးတွေကျွန်တော်တို့အမျိုးမျိုးကွဲပြားမှုတွေရှိလာတယ်။အဲအချိန်ဒေသအလိုက်လည်းကွဲပြားတာလည်းရှိတယ်ပေါ့နော်။အဲ့တော့ဒူရီယာတယောက်နဲ့တယောက်ဖောက်လို့ရှိရင်သွေးအုပ်စုကမတူရဘူး
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ဘယ်သွေးအုပ်စုကဟိုဘလို့ယောဂမျိုးတွေဖြစ်ဖို့အနေနဲ့ပုံများတယ်ဆရာကြီ
း။အများစုကတော့ကျွန်တော်သိနေတာဆိုတော့ဟိုသွေးဆိုတော့နော်။ဟိုသွေးဆိုလို့ရှိရင်ဒီဟိုသွေးဟာကျွန်တော်တို့အစာအိမ်ယောဂပေါ့အစာအိမ်ရောင်ရမ်းတဲ့ယောဂတွေပိုဖြစ်များတယ်ဆိုတော့ကျွန်တော်တွေ့လာတာ။ဘာလို့လဲဆိုသူ့ပါရှိတဲ့ antigen ခုနပြောတဲ့ antigen က H pylori ဆိုတဲ့ပိုးကိုပို့ပြီးတော့သူက reaction ပေါ့နော်သူကတုံ့ပြန်မှုပိုရှိတယ်။အဲဒီကြောင့်အိုသမားတွေအဆိုင်ယောဂါသမားတွေကိုကြည့်လိုက်လို့ရှင်အိုသွေးဖြစ်တဲ့လူတွေများတာပေါ့နော်။ဒီလိုပဲကျွန်တော်တို့ဒီ AB သမားတွေဟာ A သွေးသမားတွေဟာသူက PO O နဲ့ပို့ပြီးတော့အဆိုင်ကင်ဆာပိုးဖြစ်တာတွေ့ရတယ်။အဲတော့ဒီခါခုနကဟိုနည်း AB သမားပေါ့အခုဒီ AB C အုပ်စုရဲ့မှာယောဂါတွေပို့ပြီးဆက်နေတာ AB ကပို့ဆက်နေတယ်ဘူးလဲဆိုလို့ရှိရင် AB အုပ်စုကသူကကတော့မှတ်ဉာဏ်လေးပေါ့နော်အဲကဉာဏ်နဲ့ပတ်သက်တဲ့ယောဂကသနာတွေကိုပို့ပြီးတော့ထိလဲရှာနေတယ်အဲဒီအကြောင်း AB သမားတွေဟာတင်ယူတက်မြောက်ကိုခက်ခဲတာတွေတွေ့ရတယ်ပြီးတော့သူတက်ပြီးသားမှတ်ဉာဏ်လေးမိပြောက်ကြပြန်လဲပြီးတော့သတိရဖို့ခက်ခဲတယ်အသက်ကြီးလာတယ်မြတ်သူတို့ရဲ့အတွေးခေါ်စဉ်းစားတာတွေကပုံမှန်ဖြစ်တာမတွေ့တော့အဲ့လိုမျိုးရတာ AB သမားတွေမှာတခုရတာတွေ့ရတယ်
ဟုတ်ကဲ့ဆရာဘာကြောင့်မလို့အဲ့လိုဖြစ်တယ်လို့ သူဝေဒနာတွေတွေ့ရှိကြတဲ့ဆရာဖြစ်ဖို့များတယ်ပေါ့နော
်အဲ့ဒါတွေကတော့ကျွန်တော်ခုနပြောပါသလိုလားဒီသွေးအုပ်စုတွေသူ့ရဲ့သွေးနေဥပုံမှာရှိတဲ့သူတို့ gene ပေါ့နော်ကျွန်တော်ခေါ်တဲ့ antigen ပေါ့နော်ဒီသူ့ရဲ့ပြည်ပစ္စည်းတွေကဒါမျိုးကိုတီးတံတော့လက်ခံတယ်အဲ့ဒီကြောင့်တော့ဒါကိုဆက်ပြီးတော့သူ့ဥစ္စာကိုလှုပ်ဖို့လိုတာပေါ့လေ။ဒါကခုနပြောပါဒီသွေးအုပ်စုကြောင့်ဒီယောဂဖြစ်တာတော့မဟုတ်ဘူး။ဒါပေမဲ့ဒီလိုယောဂတွေကသွေးအုပ်စုကမှလာတွေ့နေရတာ။တွေ့နေအခုဆုံးစေယူဆထားတာတော့သွေးနေဥပုံမှာပါတဲ့ပရိပစ္စည်းလို့ခေါ်တဲ့ antigen ကြောင့်လို့သူကယူဆထားတယ်။ဒါပေမဲ့အခုတည်းကဆီအောင်တော်တော်များများကောစီးလောကမှာကောဒီသွေးအုပ်စုကဒီယောဂဖြစ်ရမယ်ဆိုတာမျိုးတော့ကျွန်တော်မရှိသေးဘူး။ဒါယောဂဖြစ်စီတော့အကြောင်းတော့မဟုတ်ဘူးပေါ့။အဖြစ်များတာပဲကျွန်တော်ပြောနေတာပေါ့နော်။
ဟုတ်ကဲ့ဆရာကြီး။နောက်တစ်ခါဒီဘလို့သွေးဥစုတွေအနေနဲ့ပေါ့နော်ဒီယောဂတချို့ဖြစ်ဖို့လာလာနေတယ်နေတာတွေ့ရတယ်ဆရာ
ကသူကသူရကဒီဥစုအိုမှာကျွန်တော်နှလုံးယောဂဖြစ်ဖို့အနေထားကြတော့23000ခန့်တော့ကြာကျော်ဆင်းနေတာပေါ့နော်အဲ့တော့နှလုံးယောဂဖြစ်တဲ့လူတွေကြည့်ရမယ်ဆိုလို့ရှိရင် AB နဲ့ B တွေကဖြစ်တယ်အိုကအဲ့လိုမျိုးကျတော့သူ့ရဲ့ percentage က23000ခန့်လောက်တော့ယော့သွားတယ်ဖြစ်နေလို့ရှိရင် pancreatic cancer ဆိုရင်လည်းသူကပို့ပြီးတော့ယော့သွားတယ်38000ခန့်လောက်ယော့သွားတယ်ဒါအိုမှာကွာအစာအိမ်ရောင်းတာပြောထားပြီမယ်အစာအိမ်ကင်ဆာဖြစ်မှုကြတော့ AB သမားပုံများတယ်26000ကတော့များတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကဒီသွေးအုပ်စုကိုကြည့်ပြီးတော့မှန်းတာပေါ့လေအဲ့တော့ခုနပြောပါဦးလား AB ဆိုလို့ရှိရင်သွေးရနဲ့ယောဂါတွေဖြစ်မယ်နှလုံးယောဂါတွေဖြစ်မယ်ဒီကြားထဲမှာအဆုတ်လေးကံရောင်းတဲ့ယောဂါတွေဖြစ်မယ်ဆိုတာမျိုးမဟုတ်ဘဲနဲ့အဲ့ဒီလိုယောဂါတွေဟာ AB သမားကပုံတွေ့ရပါတယ်လို့အဲ့လိုသူ့တွေနားအဲ့လိုပြတာပြတာတော့ဒါတွေကသူ့ရဲ့အဖြစ်ကြတဲ့အကြောင်းလို့ပြောထားဘူးပေါ့နော်ဥပမာကအေးသမားဆိုပါလို့မျိုးသမီးတယောက်ကအေးသူ့ဆုဖြစ်တယ်ဆိုတော့သူ့မှာရှိတဲ့မျိုးဘွားဥလေးတွေပေါ့နော်ဒီဥလေးတွေကိုသူကမနှဲအောင်ကာကွယ်ထားတယ်ကြောင့်သူကပို့ပြီးတော့ကလေးမွေးတာတွေပါလေကမျိုးဘွားအနေနဲ့အင်အားတွေရှိတယ်ဥသမားကြတော့အဲ့လိုမဟုတ်ဘူးနှစ်ဆလောက်နေသွားပြန်ပေါ့ဆိုတော့ဥသမားကကအစာရင်ယောဂဖြစ်နိုင်ပေမဲ့သူကအမြုံဖြစ်ဖို့ညာကလေးမွေးဖွားနိုင်ဖို့အဲ့လိုမျိုးအင်အားကြတော့နေသွားတယ်ဒါကြောင့်သူကအိုရီယာပို့ပြီးတော့ဟိုနေခလေးမမွေးတတ်ဘူ
းဟုတ်ကဲ့ဆရာ
အိုရီယာပို့ပြီးတော့စာရင်ရောင်းတဲ့ယောဂါတွေအပြင်ဘဝလုံးနေယောဂါတွေဥပမာဖြစ်ပြန်ကောအဲ့ဒါမျိုးတွေတွေ့ရှိကြတယ်ထူးခြားနေတာပေါ့လေနော်ဒါ AB သမားတွေဟာဆက်ဆော်ပုံထုတ်တဲ့လူတွေနဲ့ပို့ပြီးဆက်နွယ်တယ်လို့ပြောတဲ့ကြောင်နှလုံးယောဂါတို့ဖြတ်တာတို့မှာ AB သမားတွေကပို့ပြီးဖြစ်တာတွေ့ရတယ်အဲ့ဒါဓာတ်ရသူ့တွေနဲ့တွေ့ရှိခြင်းနဲ့ပြန်ပြီးဒီမှာဆက်နွယ်ကြည့်တာဒီပို့ပြီးအုပ်စုဖြစ်လို့ဒီယောဂါဖြစ်ပါတယ်ဆိုတာကိုကျွန်တော်သတိပြုနိုင်ပြီပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီနောက်သွေးမျိုးစားအုပ်စုတစ်ခုဖြစ်တဲ့ B အနေနဲ့ရောဆရာယောဂဖြစ်တဲ့အနေထားသိမတွေ့ရဘူးပေါ့နော
်ဟုတ်တယ်အားလုံးထဲမှာရှင်းလိုက်တော့ B ဟာဒီလိုဒီယောဂတွေနဲ့ဆက်နွယ်မှုကတော်တော်လေးနည်းတယ်နည်းတယ်ဆိုတော့ဒါပေမဲ့ B နဲ့ AB နဲ့ကခက်ဆက်ဆက်တူရလို့ရှာ AB ဖြစ်တဲ့ယောဂမျိုးကို B ကလည်းဖြစ်နိုင်ပါတယ်ဆိုပြီးတော့ကပြလာတာပေါ့နော်အဲ့တော့ B ဟာကနှလုံးယောဂလည်းဖြစ်နိုင်တယ်ဆိုတာမျိုးတွေဆိုတွေ့လာသူအန်ဒီရပုံများတယ်ဆိုတာတွေ့လာပေါ့နော်အဲ့တော့ဒီသူ့ဆောင်ပေးတာလို့ပဲနဲ့လေ AB မှာဒီလိုမျိုးယောဂတွေတွေ့တယ်လို့ B မှာလည်းတွေ့တာမျိုးရှိတယ်ဆိုတော့ AB နဲ့ B နဲ့ကနှိမ့်ရတဲ့ကြောင် AB မှာယောဂတွေဖြစ်များနေတယ် B မှာလည်းနည်းနည်းသူကနောက်ကဒုတိယနောက်လိုက်လာတဲ့သဘောရှိပါတယ်ဟုတ
်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကဏ္ဍကိုခုလိုကြာသာရင်းနှီးညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြမနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်။ VOA ရဲ့ website စာမျက်နှာ bamis.voanews.com မှာလည်းအချိန်မရွေးနှာစင်ဖတ်ရှုနိုင်ပါတယ်။အခုမြန်မာအရေးသုံးသပ်ချက်ကိုနှာစင်ကြရပါမယ်ရှင်။ကမ္ဘာ့ဘဏ်နဲ့စီမံကိန်းနဲ့ဘဏ်နာရေးဝန်ကြီးဌာနတို့ပူးတွဲလေ့လာဆန်းစစ်ပြီးလွန်ခဲ့တဲ့ဩဂုတ်လကထုတ်ပြန်ခဲ့တဲ့မြမဆင်းရဲမှုစစ်တမ်းကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရစေ။
မြန်မာနိုင်ငံရဲ့လူနေမှုအဆင့်အတန်းနဲ့ဆင်းရဲမှုအခြေအနေကိုကမ္ဘာ့ဘဏ်နဲ့စီမံကိန်းနဲ့ဘဏ်နာရေးဝန်ကြီးဌာနကပူတွဲလေလာဆန်းစစ်ပြီးလွန်ခဲ့တဲ့ဩဂုတ်လကစာတမ်းတစ်စောင်ထုတ်ပြန်ထားပါတယ်။2004က2009မှာကောက်ယူတဲ့အင်အားစုအချက်အလက်စည်းရင်းကိုအခြေခံပြီးစစ်တမ်းထုတ်တာဖြစ်ပါတယ်။ကမ္ဘာ့ဘဏ်က3နဲ့နီးနဲ့အစိုးရစီမံကိန်းဌာန3နဲ့နီးနှစ်ခုစလုံးကိုတုံးပြီးတိုင်းတာတဲ့အခါမှာဆင်းရဲတာဥယျာဉ်ကျဆင်းတာတာကိုတွေ့ရတယ်လို့ဆိုပါတယ်။ဘဝရည်ရွယ်အတွက်လိုအပ်တဲ့အခြေခံလိုအပ်ချက်ချိုးတဲ့တာကိုစီအမှုအဖြစ်သတ်မှတ်ထားပါတယ်။ကမ္ဘာ့ဘဏ်ရဲ့တွေ့ကိန်းအရဆိုရင်2005မှာဆင်းရဲသူ45ရာခိုင်နှုန်းရှိရာကနေ10နှစ်ကြာတဲ့အခါ2015မှာ26ရာခိုင်နှုန်းအထိကျဆင်းလာပါတယ်။ အစိုးရသုံးတဲ့ကိန်းဂဏန်းကတော့ကမ္ဘာပိုင်းနဲ့ပိုပြီးနေပါတယ်2005မှာဆင်းရဲသူ32ရာခိုင်နှုန်းရှိရာက2015မှာ20ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့အစိုးရစီးရင်စရာမှာဖော်ပြပါတယ်ဆင်းရဲသူဥယျာဉ်နေပါလာတာကိုစီးရင်စရာနှစ်ခုစလုံးမှာတွေ့နိုင်ပါတယ်စားသုံးမှုဈေးနဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြည့်ရင်နေထိုင်မှုအဆင့်အတန်းမြင့်မားလာတာကိုတွေ့နိုင်တယ်လို့စီးရင်မှုစစ်တမ်းမှာဖော်ပြထားပါတယ
်စီးရင်မှုကိုတတ်မှတ်တဲ့အခါမှာဖူလုံမှုကိုလည်းတတ်မှတ်ဖို့လိုအပ်လာပါတယ်ဘယ်လိုအခြေအနေကိုဖူလုံမှုလို့တတ်မှတ်ပြီးဘယ်လိုအခြေအနေကိုစင်းရဲမှုလို့တတ်မှတ်မယ်ဆိုတာကိုပထမအဦးဆုံးဆုံးဖြတ်ဖို့လိုပါတယ်ဖူလုံမှုဆိုတာလူတစ်ဦးရဲ့ကောင်းမွန်တဲ့ဘဝဒါမှမဟုတ်ရေရှည်တာယာမှုကိုဆိုလိုတာဖြစ်ပါတယ်ဖူလုံမှုကိုငွေကြေးနဲ့တိုင်းတာပါတယ်အိမ်အောင်စုစားသုံးမှုဇယိတ်နဲ့အိမ်အောင်စုဝင်ငွေအပေါ်မှာအခြေခံတဲ့အတွက်ဝင်ငွေကောင်းလေဖူလုံမှုအားကောင်းလေဖြစ်ပါတယ်ဖူလုံမှုအခြေအနေအနေဆုံးအဆင့်ကိုစင်းရဲမှုလို့သတ်မှတ်ပါတယ်ဘဝရည်ရည်အတွက်အနေဆုံးလိုအပ်ချက်သာရှိတာကိုစင်းရဲမှုလို့သတ်မှတ်ပါတယ်ဒါကလည်းတနေရာနဲ့တနေရာတူတာမဟုတ်ပါဘူးရိတ်ခါရှာဖွေရေးကိုအဓိကထားရတဲ့နေရာရှိသလိုဂယုဆိုင်စရာမလိုတဲ့နေရာလည်းရှိပါတယ်
ရခဲ့စရိတ်၊စွန့်အင်စရိတ်၊လမ်းစရိတ်၊ပညာရေးနဲ့ကျန်းမာရေးစရိတ်နဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုစတာတွေဟာဖူလုံမှုထဲမှာပါဝင်ပါတယ်။ရခဲ့တွေမကပဲအခြေခံလိုအပ်ချက်ကိုဝယ်ယူနိုင်တာကိုအနိုင်ဆုံးလူနေမှုအဆင့်လို့သတ်မှတ်ပါတယ်။ဒီအနိုင်ဆုံးအဆင့်အောက်ကိုရောက်သွားရင်ဆင်းရဲမှုလို့ခေါ်ပါတယ်။ဒါကြောင့်ဘဝရည်ရည်အတွက်အနိုင်ဆုံးလိုအပ်ချက်သတ်မှတ်တဲ့ပုံမှာလိုက်ပြီးဆင်းရဲမှုတိမ့်တာချက်ကွဲလွဲသွားပါတယ်။ဒါပေမဲ့ကမ္ဘာပိုင်းနဲ့မြန်မာအစိုးရရဲ့တိုင်းတာချက်နှစ်ခုစလုံးမှာ2005က2015အထိ10နှစ်အတွင်းမှာဆင်းရဲမှု40ရာခိုင်နှုန်းကျဆင်းသွားတယ်လို့ဖော်ပြပါတယ်။မြို့နယ်လူဦးရေရဲ့လူနေမှုအဆင့်အတန်းမြင့်မားလာပါတယ်။ကျေးလက်လူနေမှုအဆင့်အတန်းလည်းအထိုက်အလျောက်တိုးတက်လာတယ်လို့စစ်တမ်းမှာဖော်ပြပါတယ
်။ဘယ်နည်းနဲ့တိုင်းမြန်မာပြည်မှာဆင်းရဲသားဦးရေကျဆင်းလာတာတွေ့ရတယ်လို့စစ်တမ်းမှာသုံးသပ်ထားပါတယ်။မြို့မှာရောကျေးလက်မှာရောဆင်းရဲမှုကြာဆင်းလာတာဖြစ်ပါတယ်ဆင်းရဲစဉ်ကအိမ်အောင်စုဝင်ငွေအများစုကိုရိတ်ခါအတွက်အသုံးပြုခဲ့ရပေမဲ့တဖြည်းဖြည်းနဲ့အခြားဈေးစကအတွက်ပါသုံးနိုင်လာပါတယ်ဥပမာ2010မှာမူလာတန်းတက်နိုင်တဲ့ကလေး88ရာခိုင်နှုန်းရှိခဲ့ရာက2015မှာ93ရာခိုင်နှုန်းအထိတိုးပွားလာပါတယ်အလဲတန်းကြောင့်မှလည်း53ကနေ55ရာခိုင်နှုန်းအထိတိုးပွားလာပါတယ်TV နဲ့မော်တော်ဆိုင်ကယ်ပိုင်ဆိုင်သူဥယျာဉ်တိုးပွားလာပါတယ်။ဘဝဖူလုံမှုအားကောင်းလာလေလေဥစ္စာပစ္စည်းပိုင်ဆိုင်သူများလေလေဖြစ်ပါတယ်။စားသုံးသူတွေရဲ့ဝယ်အားတိုးပွားလာပြီးဈေးကွက်တည်ငြိမ်လာတာကိုပြသတာဖြစ်တယ်လို့ဆိုပါတယ
်။လွန်ခဲ့တဲ့ဆယ်နှစ်ကျော်ကာလမှာလူတဦးစီရဲ့အသုံးစရိတ်တိုးပွားလာပါတယ်။ကျစ်လက်မှာနှစ်စဉ်အသုံးစရိတ်၁ရာခိုင်နှုန်းတိုးလာပြီးမြို့မှာ၂ရာခိုင်နှုန်းတိုးပွားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်တဲ့အတွက်ဆင်းရဲမှုကျဆင်းလာတယ်လို့ဆိုပါတယ်။ပြည်သူနဲ့အစိုးရဆက်သွယ်မှုကောင်းလာတာဟာလေဆင်းရဲမှုနှေးပါတဲ့အကြောင်းရင်းတစ်ရဖြစ်ပါတယ်။ဝန်ဆောင်မှုလုံကားမှာတိုးတက်နှုန်းအများဆုံးဖြစ်ပါတယ်။ကုန်ထုတ်လုပ်ရင်းနဲ့စောက်လုပ်ရေးကဏ္ဍတိုးတက်လာတာဟာမြို့နေဆင်းရဲသားဦးရေကိုကျဆင်းစေပါတယ်။တယ်လီကွန်ကဏ္ဍဖွံ့ဖြိုးတိုးတက်လာတာဟာစီးပွားရေးလုပ်ငန်းတွေအတွက်ရောစားသုံးသူတွေအတွက်ပါအကျိုးရှိပါလေ။စိုက်ပျိုးရေးမှာတိုးတက်မှုရှိပေမဲ့အခြားလုပ်ငန်းကဏ္ဍတွေကိုမမီသေးပါဘူး။အလားအလာရှိပေမဲ့မထုတ်လုပ်နိုင်သေးတဲ့စိုက်ပျိုးလေယာဉ်ဖြစ်နေပါလေ။တိုင်းပြည်ရဲ့စိုက်ပျိုးမြေ55ရာခိုင်နှုန်းမှာစပါးစိုက်ပေမဲ့အာဆီယံဒေသမှာမြန်မာဟာဆန်းအထွက်အနည်းဆုံးဖြစ်နေပါလေ။ဒါကြောင့်မို့လေသမားတွေဝင်ဝင်နေတဲ့အတွက်ဆင်းရဲမှုနှုန်းကျဆင်းအောင်လုပ်နိုင်မှုအခက်အခဲရှိပါလေ။လူဖွဲ့စည်းပြောင်းလဲလာတဲ့အပေါ်မှာအခြေခံပြီးအခြေခံလူအချက်ပြောင်းလဲလာပါတယ်။ဒါကြောင့်ဆင်းရဲမှုကိုတတ်မှတ်တဲ့နီလန်းလဲပြောင်းလဲလာနိုင်ကြောင်းကမ္ဘာပိုင်းနဲ့စီမံကိန်းဝန်ကြီးဌာနပူးတွဲထုတ်ဝေတဲ့ဆင်းရဲမှုစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဘုရားခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြာတာပြင်းနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ KNPP ကရင်တပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးကိုမြမတက်မတော်ကနေတပ်ဖြတ်ခဲ့တယ်လို့ဆွဆွဲချက်တင်ထားမှုနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်မောင်နှုံးမြို့နယ်အတွင်းလာရောက်ခိုးလုံနေတဲ့မြို့တိုင်းရင်းသားလူဦးရေ900နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်ဆိုတာနဲ့မွန်နိုင်ငံရေးပါတီတွေပူးပေါင်းရင်းနဲ့မွန်ကိုစားပြုပါတီပေါ်ပေါက်ရေးအတွက်မွန်ပြည်သူညီလာခံကျင်းပသွားမယ့်အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ UNFC အဖွဲ့ဝင် KNPP ကရင်နီအမျိုးသားတွတ်တရေးပါတီရဲ့တပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးကိုမြမတပ်တော်တပ်ဖွဲ့တွေကနေတပ်ဖြတ်ခဲ့တယ်လို့စွပ်စွဲချက်တင်ထားမှုနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမယ်လို့ကြားပြည်နယ်အစိုးရဖွဲ့ဝင်ဝန်ကြီးဦးဒီရဲကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကလွယ်ကော်မြို့နယ် KNPP ရဲ့ခုနှစ်မယားကြီးစစ်ဆေးရေးကင်းစခန်းတပ်ဖွဲ့ကနေတပ်မတော်အဖွဲ့တယ်ဆောင်လာတဲ့စစ်ကားကိုစီစစ်ခဲ့တာကြောင့်နောက်တနေ့မှာတပ်မတော်အဖွဲ့ကနေ KNPP ကိတ်စခန်းရဲဘော်တွေကိုဖမ်းဆီးခဲ့ပြီးတေဆုံးမှုအထိဖြစ်ပွားလာတာပါတပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးတေဆုံးမှုနဲ့ပတ်သက်လို့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့နိုင်ငံတကာဥပဒေပညာရှင်တွေပါဝင်တဲ့ခုံရုံးတစ်ခုဖွဲ့စည်းပြီးထိုက်တင်တဲ့ပြစ်ဒဏ်ချမှတ်ပေးဖို့ KNPP ဖက်ကဒီလ22ရက်နေ့မှာတောင်းဆိုထားပါတယ်ဒါပေမဲ့လွယ်ကော်အခြေစိုက်ဒေတာကုတ်ကဲမှုစစ်ဌာနချုပ်အနေနဲ့ကတော့ကရင်နီအမျိုးသားတိုးတဲ့ရေးပါတီကတပ်ဖွဲ့ဝင်၄ဦးတေဆုံးခဲ့တာဟာနှစ်ဖက်တိုက်ပွဲတွေကြောင့်တေဆုံးခဲ့တာဖြစ်ပြီးတပ်မတော်ကဖမ်းဆီးခေါ်ဆောင်ပြီးဥပဒေမဲ့တပ်ဖြတ်ခဲ့တာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်မောင်သောမြို့နယ်စုံမိုင်လေးမှာလာရောက်ခုလုံနေကြတဲ့ဘူတီတောင်မြို့နယ်ကနေရစုတ်ခွာမြို့ဆိုင်းရင်သားမိသားစု84စုလူဦးရေ900နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။သူတို့တွေဟာမကြသေးမီကမြမဆိုးရတတ်နဲ့ခိုင်းတတ်မတော့အေးအေးတို့ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အချမ်းပတ်မှုအန္တရာယ်ကိုစိုးရင်တဲ့အတွက်နေရစုတ်ခွာလာကြတဲ့သူတွေဖြစ်တယ်လို့မောင်သောမျိုးခံတွေကပြောပါတယ်။သူတို့တွေဟာဘူရီတောင်မြို့နယ်ကအောမရာအုပ်စုအင်းချောင်းတလူပြားလက်ပံကိုင်းမြောင်းချောင်းနဲ့လောင်းယုံအုပ်စုနတ်စိတ်တောင်ချီစတဲ့ကျေးရွာသားတွေဖြစ်ပြီးဒီလအစပိုင်းကတည်းကအုပ်စုလိုက်ရောက်ရှိလာတာဖြစ်ပါတယ်။လက်တလို့ချင်းနေမှာသူတို့ကအရပတ်လူမှုဖွဲ့စည်းစုနဲ့အလူရှင်တွေကယာယီတဲ့ရင်တွေဆောက်လုပ်ပေးထားပေမဲ့လုံလောက်မှုမရှိသေးသလိုသောဆုံးရီအစားအသောက်နဲ့အနှွေးထွေတွေပါဝင်အိမ်သားတွေလည်းရေးပေါ်လိုအပ်နေတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်
။ထိုင်းနယ်စပ်မြတ်ဝတီကနေတရားမဝင်တင်တွင်းနေတဲ့ထိုင်းဝက်တွေကြောင့်မှုမြင်တဲ့အတွင်းကဝက်မွေးမြူသူတွေအရှုံးပေါ်မှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့ဒေတာတွင်းဝက်မွေးမြူသူတွေကပြောပါတယ်။ထိုင်းကတရားမဝင်တင်တွင်းနေတဲ့ဝက်တွေဟာအကောင်ကြီးပြီးဈေးနှုန်းချိုတာတဲ့အတွက်အဝယ်တိုင်တွေကဒေတာတွင်းဝက်တွေထက်ထိုင်းဝက်တွေကိုသာဝယ်ယူနေကြလို့ဒေတာတွင်းမွေးမြူထားတဲ့ဝက်တွေအရောက်အဝယ်မဖြစ်တော့တဲ့အခြေအနေရှိနေပါတယ်။ထိုင်းဝက်တွေဟာလွန်ခဲ့တဲ့အောက်တိုဘာလကစပြီးတော့အကြီးအကျယ်ဝင်လာကြောင်းတညဆိုရင်6ဘိန်းကနဲ့ဝက်အကောင်ကြီး4000လောက်မြန်မာပြည်ဘက်ကိုတင်တွင်းနေတယ်လို့မွန်ပြည်နယ်မွေးမြူရေးလုပ်ငန်းအဖွဲ့ချုပ်အတွေ့ရမူကိုညိုမင်းကပြောပါတယ်။ထိုင်းဝက်တွေတရားမဝင်တင်တွင်းနေတာကိုဖြေရှင်းပေးဖို့ဒီဇင်ဘာလ23ရက်နေ့ကမွန်ပြည်နယ်အစိုးရဖွဲ့ထံကိုတင်ပြထားပေမဲ့လည်းပဲတစုံတရာဆောင်ရွက်ပေးတာမရှိသေးဘူးလို့မွန်ပြည်နယ်ဝက်မွေးမြူရေးအဖွဲ့ချုပ်ကပြောပါတယ်။ထိုင်းကနေတရားမဝင်တင်တွင်းနေတဲ့ဝက်တွေဟာမွန်ပြည်နယ်အပြင်ရန်ကုန်မန္တလေးနဲ့နေပြည်တော်ဘက်ကိုလည်းတင်တွင်းနေပါတယ်။
တတိယကြိမ်မြောက်မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်များဆွေဆုံနှီးနှောဖလှယ်ပွဲတိုင်းယူခွန်ဖရန့်ကိုဗကူတိုင်းဒေသကြီးကြောက်ရကန်းမြို့နယ်စပြေတန်းရှမ်းရွာမှာပြုလုပ်ကျင်းပခဲ့ပါတယ်။ဒီဇင်ဘာ29ရက်နေ့ကနေ29ရက်နေ့ထိ3ရက်သာကျင်းပခဲ့ရမှာမူရစေဝါပြဒနာလူခုရေးနဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာအချက်အလက်တွေကိုဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲဖြစ်မြောက်ရေးဦးဆောင်သူထိုင်းယူ network ကဆိုင်းတော်ဆိုင်ကပြောပါတယ်။အစည်းကရှမ်းလူငယ်တွေရင်ဆိုင်တွေ့ကြုံနေရတဲ့ပြဿနာတွေလက်သွဲကူညီဖြေရှင်းသွားဖို့ရှမ်းပြည်သဝန်းပြည်ကချင်းပြည်နယ်ကရင်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းစကိုင်းတိုင်းပဲခူးတိုင်းမှာရှိတဲ့ရှမ်းလူငယ်တွေရင်းနှီးကြောဝင်မှုရှိဖို့နဲ့စာပယင်ကြီးမှုအပိုင်းပညာရေးပိုင်းတွေမှာလက်သွဲဆောင်ရွက်ကြဖို့ဖြစ်တယ်လို့သူကဆိုပါတယ်မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်များသွေးဆုံနှီးနှောဖလှယ်ပွဲပထမအကြိမ်ကို2013ခုနှစ်ဒုတိယအကြိမ်ကို2015ခုနှစ်ကမန္တလေးမြို့မှာကျင်းပခဲ့ပါတယ်
2019ဒီဇင်ဘာလ20ရက်နေ့အထိမွန်ပြည်နယ်အမှုကြီး10မြို့အနက်လူတက်မှု49မြို့တပြတ်တမှုလူရက်မှု14မြို့တရိတ်ဆန်ခိုးမှုတမှုဖောက်ထွင်းမှုတမှုမတရားအတင်း3မြို့မဒိန်းမှု56မြို့စုစုပေါင်းအမှုကြီး125မြို့ဖြစ်ပွားခဲ့ပြီးအရင်နှစ်ကထက်မဒိန်းမှုဖြစ်ပွားမှုနှုန်းတိုးမြင့်လာတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့ရဲ့နှစ်ချုပ်စည်းရုံးမှာထုတ်ပြန်ထားပါတယ်။တရားရုံးတွေမှာမဒိန်းမြောက်ကြောင်ပြစ်မှုချမှတ်လိုက်တဲ့အမှုတွေရှိနေတယ်လို့မဒိန်းကျင့်ခံရပေမဲ့တက်တည်အထောက်ထားမခိုင်လုံတဲ့အတွက်မဒိန်းမှုမမြောက်တဲ့အမှုတွေလည်းရှိနေတယ်လို့စံပြတ်လူထုအခြေပြုဖွံ့ဖြိုးရေးအဖွဲ့ကအထက်တန်းရှင်နေမယုအနန္ဒာမြင့်ကပြောပါတယ်။ဒါပေမဲ့ဒီနေ့မှာ2016ခုနှစ်ထက်880မှုတိုးပြီးဖမ်းဆီးအရေးယူနိုင်ခဲ့တယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့ရဲ့စီးရင်အရာသိရှိရပါတယ
်။အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။မွန်နိုင်ငံရေးပါတီတွေပေါင်းစည်းရင်းနဲ့မွန်ကိုစားပြုပါတီတရက်ပေါ်ထွန်းလာရေးရည်ရွယ်ပြီးတော့လာမယ့်ဇန်နဝါရီလ23ရက်နေ့နဲ့24ရက်နေ့မှာမွန်ပြည်နယ်မော်လမြိုင်မြို့မှာမွန်ပြည်သူညီလာခံတရက်ကျင်းပဖို့စီစဉ်နေပြီဖြစ်ပါတယ်။ဒီညီလာခံကျင်းပမဲ့အပေါ်မွန်နိုင်ငံရေးပါတီခေါင်းဆောင်တွေကဘလို့အမြင်ရှိနေပါသလဲ။မိကလျာမွန်ကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
။မွန်ညီညွတ်ရေးအဖွဲ့ကနေဦးစီးပြီးလာမယ့်ဇန်နဝါရီလလယ်မှာကျင်းပဖို့စီစဉ်နေတဲ့မွန်ပြည်သူညီလာခံကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTP ပါတီအနေနဲ့အတိမတ်ပြုမှာမဟုတ်ဘူးလို့လည်းပါတီထွေထွေတွင်းရေးမှူးဒေါက်တာမင်းနွယ်စုကအခုလိုပြောပါတယ်
ဘယ်လိုဆိုတော့ကိုယ့်ကိုဟိုကော်မတီဖွဲ့ကိုယ့်ကိုကျုံနေဆုံးရည်ရည်ချဆက်ပြီးမှကျန်တဲ့သူကိုကျွန်တော်ဝင်လို့ကြလို့ပြောရင်ဖွဲ့ပြီးတော့ကုမင်းသားလုပ်တဲ့ဟာကျန်တဲ့ကိုအတိမတ်ပြုခိုင်းဘယ်လိုလုပ်ပြုမှာလဲဘယ်တော့မှလည်းအတိမတ်မပြုဘူးလေ
အလားတူမွန်မျိုးသားပါတီအနေနဲ့ဒီညီလာခံကိုတက်ရောက်ဖို့အလားလားအလွန်နှဲပါတယ်လို့လည်း MNP ပါတီတွင်းရမှုနာနီယသမကအခုလိုဆိုပါတယ
်တော်ဒီညီလာခံကိုတက်ဖို့အလားလားအင်မတန်မှနှဲပါတယ်ကျိုးတော်လည်းပဲကျွန်တော်တို့ကိုကောင်ပြည်မှာရှင်းလင်းတင်ပြရတော့အတူတူချက်တော့ရယူဖို့လိုသေးတယ်ပေါ့မွန်ကောင်ကြီးညီနိုင်ကြီးအဖွဲ့တဖွဲ့ထဲနဲ့ဥဆောင်ပြီးလုပ်တဲ့ပွဲဖြစ်တဲ့အတွက်မွန်ကမြူရာလုံးကိုကူစားပြုတဲ့ညီလာခံမဟုတ်ဘူးလို့ကျွန်တော်တို့ကဒီလိုခံယူတယ်
။လက်ရှိမွန်ပါတီများပေါင်းစည်းရေးနဲ့မွန်ကိုစားပြုပါတီတရပေါ်ထွန်းလာရေးရည်ရွယ်ပြီးတော့လာမယ့်ဇန်နဝါရီလ23နဲ့24ရက်တွေမှာမွန်ပြည်နယ်မော်လမြိုင်မြို့မှာမွန်ပြည်သူညီလာခံကျင်းပဖို့စီစဉ်နေတာပါ။ဒီညီလာခံမှာပါတီတဲ့ဖွဲ့မဖွဲ့ဆိုတာကိုတက်ရောက်တဲ့ပြည်သူတွေရဲ့ဆန္ဒအပေါ်မူတည်နေတယ်လို့လည်းညီလာခံဖြစ်မြောက်ရေးအဖွဲ့ဝင်ဘလူးချွန်းမှဘိုးနဲ့ဆရာတော်အရှင်ဝါရဝန်တကအခုလိုမိတ်ကြပါတယ်
။ထုံဖြတ်ကတော့ပြည်သူတွေမှာကမူတည်နေပေါ့။အဲ့တော့ဘောက်တို့ဘာဖြစ်လို့ဒီညီလာခံကိုမဖြစ်မနေလောက်ရတလဲ။မွန်ပါတီတွေမပေါင်းစည်းလို့
အလားတူမွန်ပြည်တစ်ပါတီကလည်းဒီညီလာခံတက်ရောက်မယ်မတက်ရောက်ဘူးဆိုတာကိုအကြောင်းမပြန်ရသေးဘူးလို့လည်းသိရပါတယ်။မွန်ပြည်သူညီလာခံကိုမော်လမြိုင်မြို့တာတနာ2500ဖုံးတော်ကြီးကျောင်းမှာကျင်းပမှာဖြစ်ပြီးဂိုင်းပေါင်းစုံကမွန်တန်ဃာတော်တွေမွန်နိုင်ငံရေးပါတီတွေအရက်ဖက်မွန်လူမှုအဖွဲ့အစည်းတွေမြို့နယ်တီတီကမွန်စာပေရင်ကျေးမှုအဖွဲ့တွေနဲ့တတိပညာရှင်ဖိတ်ကြားတဲ့ပုဂ္ဂိုလ်အားလုံးစုစုပေါင်းအင်အား900လောက်ဖိတ်ကြားသွားမှာဖြစ်ပါတယ်ရှင်။
ဆက်ပြီးတော့အမျိုးသမီးအခွင့်အရေးလှုပ်ရှားနေတဲ့နေနူး Women in Action Group ကနေချင်းတလစ်ထုံနှန်းတွေကိုအမျိုးသမီးရှုထောင့်ကနေလေ့လာပြီးသူတည်တနာပြုထားတဲ့အိမ်ရှင်ဖြစ်ခွင့်မရှိသည့်ဧည့်သည်များဆိုတဲ့ချင်းအမျိုးသမီးတွေရဲ့ဘဝကိုထင်ဟပ်တဲ့စာအုပ်ကိုထုတ်ဝေလိုက်ပါတယ်။ချင်းတလစ်ထုံနှန်းအစဉ်လာတွေကြောင့်ချင်းအမျိုးသမီးတွေဟာဘလို့နင့်နာဆုံးရှုံးမှုတွေရှိနေတာပါလဲအကြောင်းစုံကိုတော့ကိုရောဘတ်ကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ပြထားပါတယ်ရှင်။
အိမ်ရှင်ဖြစ်ခွင့်မရှိသည့်ဧည့်သည်များဆိုတဲ့စာအုပ်ဟာချင်းလူမျိုးတိုင်းဝဲတွေမှာယနေ့ထိကျင့်သုံးနေတဲ့ချင်းတလစ်ထုံးသန်းစင်လာတွေကြောင့်ချင်းမျိုးသမီးတွေရဲ့ဘဝပေါ်ဘယ်လောက်ထိအကျိုးသက်ရောက်မှုရှိတယ်ဆိုတာလေ့လာဆန်းစစ်ထားတာဖြစ်တယ်လို့နေနူးဘွက်ကမိုင်လန်းနဲ့ကျဲကပြောပါတယ
်ဒီချင်းကရှင်မရီလောနဲ့ practice တွေပေါ့ဒီချင်းတလစ်ထုံးသန်းကဒီအမျိုးသမီးတွေရဲ့ဘဝမှာဘယ်လောက်ထိ impact ရှိတယ်လဲပေါ့ဩဇာသက်ရောက်မှုလို့ပဲပြောရမလားဆာရှိတယ်လဲဆိုတာကျွန်တော်သိချင်တာအဓိကပေါ့နော်
နေနူးဖွဲ့အနေနဲ့ချင်းမြင့်နယ်ကိုမြို့နယ်အပြင်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့ကမြို့နယ်ပေါင်း12မြို့နယ်နဲ့ကျေးရွာပေါင်း30ကျော်ကချင်းမျိုးသားတွေနဲ့အမျိုးသမီးစုစုပေါင်း300လောက်ကိုတွေ့ဆုံပြီးနှစ်နှစ်ကျော်ကြာသုတေသနပြုခဲ့ကြတယ်လို့လဲဆိုပါတယ်။သူတို့ရဲ့သုတေသနပြုချက်ထဲမှာတော့ချင်းလူမျိုးတွေမှာဘက်ထရီအာခီစနစ်လို့ခေါ်တဲ့သားတွေကဒါဘာခင်ရဲ့မျိုးရိုးသမားမဟုတ်ဆွေမျိုးစုကိုဆက်ခံနိုင်ပြီး Tayman Letachin, Quashin Piazachin, a Musaka Jin Saran never did Rima. Chim Mudimidiha, Sumia Charan Yama, Loma Pau and Quimia, Pilu Sarello, my Lana Jaga Piovare.
A Mutamiri, Obama, by San Quimia, look tired. Quashin Letama, Yapali, Rigabetically, Okin Quin Laya, Tarek, Midasu by Aim, Propusi Osari, on Aram Yoga. The Miri would need I and Letama Mulu, with the Miri among the Biza.
Chilunga Sayesia to Lepche, Chinwa Adida Lepchete, Salam Mangaro, T. Tutizana Setania to Chichetego, Soya Lutogan, account their port in the loo, Matuni Ram Yunes Ureja, let us take Madega, a twin Pulu Corret, the Nong Jirugu, no doubt who Tamatin, the loo, Taubia Tavare, Samina Niajo Pashida, ancient Chiku Machide Edemia, Tutizana Sau Mesa Boguro, Doing Balago Mama, Chimine, Palawa, Tonsan, Tiza, Tandala Hakane, Palamurima, Pilu Kajalo. This is Mana Sayaniga, Yangum Yuma, Pilo Kabi, Menta Matubina, Kambala Muri Male, Sala Losong Dwama, Pibarakamia.
Akusa be the Rinjin Chago Nasin Zayamava.
KNPP Kayeni, Amyota, Dota Ye Party, Tapwewin, Tong Une, Yuada Ugo, Mamadam Dogani, Tapcha Kedelo, Suswe Chatin, Tamune Patello, Pete House, Asoya, Saint Songs, and Sisi Dwama, Pibare.
မောင်တော်မြို့နယ်အတွင်းလာရောက်ခေါ်လုံနေကြတဲ့ဘူရီတောင်မြို့နယ်ကမြို့တိုင်းနားလူဦးရေ
타이မြန်မာနေစာဒေတာကတိုင်းရင်းသားသတင်းဓာတ်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြချင်း9:00နာရီကနေ10:00နာရီထိလှမ်းတို့မီတာ30နဲ့90ရူကနေဖမ်းယူနားဆင်နိုင်ကြပါရှင်
အခုတော့ကြာသာပတေးနေ့ည၊ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်မယ်ရှင်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကရှီယာမွတ်စလင်ယဉ်ကျေးမှုစင်တာရှိတဲ့အဆောက်အအုံမှာအသေးခံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တေဆုံးသူ40ကျော်ရှိပြီး81ဦးဒဏ်ရာရပါတယ်။ဖောက်ခွဲတိုက်ခိုက်မှုအတွင်းတေဆုံးသူတွေထဲမှာ အမျိုးသမီး၄ဦးနဲ့ကလေး၂ဦးပါဝင်တယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရတဲ့ဦးကသတင်းထောက်တွေကိုပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်းရောက် IS တမရပူတင်ကအဲ့ဒီလိုအခိုင်အမာပြောဆိုသွားပြီးမဲ့ဒီပောက်ကွဲမှုရဲ့အသေးစိတ်ကိုတော့ပြောဆိုခဲ့တာမရှိပါဘူးရှင်မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေကိုတရုတ်နဲ့ရုရှားတို့ဘက်ကဆန့်ကျင်လာရေးအတွက်နိုင်ငံတကာကဖိအားပေးချဖို့မြန်မာဆန်ရကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ်ရိုက်တာစ်သတင်းအေဂျင်စီရဲ့တွေးဆုံမေးမြန်းခန်းမှာအခုလိ
ကျသာပရိနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ပြပြပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဂျိုးကေဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုပြည်ဝေးမြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဘာမီ.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနက်ဖြန်တောက်ကြ
This program has come to you from the Voice of America, Washington.